ယူကရိန်းနိုင်ငံတောင်ပိုင်းမှာယူကရိန်းတပ်တွေကရုရှားတပ်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေချိန်မှာပဲမြောက်ပိုင်းမှာရှိတဲ့ Kiev မြို့တော်ကိုကနေဒါဝန်ကြီးချုပ် Justin Trudeau ဟာကြိုတင်ကြေညာမထားဘဲနဲ့ရောက်လာခဲ့ပြီးတော့ယူကရိန်းသမ္မတ Volodymyr Zelensky နဲ့တွေ့ဆုံခဲ့ပါတယ်
Присутні, шановні журналісти, сьогодні я дійсно абсолютно
Канада вони чоу не пхве Україну го ла яок та атве таке го ван мяо ван та чу зу ба ре Канада ха Україн наган не пі ду ре лут ла ї атве кхэ 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 йон кан не я чэй мё ма ачэ кан чэ чэ пан бо ку ні пе ре наган пхэ ба ре ло Україн тамара га пё та ра ба Канада вони чоу га Україн наган ка сан дэ та га ї я лэ сэ пян пю я ка коф га ї га да пя сі му чао ရည်ကြီးရည်ရှမ်းပြီးဒုက္ခရောက်နေသူတွေအတွက်လူသားစာနာမှုအကူအညီ38တန်းခွဲအပြင်နောက်ထပ်အကူအညီဖြစ်ဒေါ်လာ10တန်းချထားပေးမှာဖြစ်ကြောင်းကြေညာခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာယူကရိန်းကတောက်ကြတဲ့စစ်နေနေတွေမှာစစ်ဆင်ရေးတွေလုပ်ခဲ့ပြီးတော့တချို့နေရာတွေမှာလွန်ခဲ့တဲ့48နာရီအတွင်းရုရှားတွေနေရာယူထားတဲ့ရှေ့တန်းကနေရာတချို့ကိုယူကရိန်းတပ်တွေကထိုးပေါက်နိုင်ရတယ်လို့ယူကရိန်းရှေ့နေစဉ်အချိန်ချင်းစောင့်ကြည့်နေတဲ့ဗြိတိန်ကာကွယ်ဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ရုရှားကတော့သူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার လင်းနဲ့တချို့ကိုရှေ့လာတဲ့မှာပဲဘယ်လာရုစ်နိုင်ငံမှာနေရာချထားတော့မှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြတဲ့ဘယ်လာရုစ်သမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။